တကြော့ပြန်ခေတ်စားလာတဲ့ MLM စင်ပွားစည်းဝါးလုပ်ငန်းတွေအကြောင်းကိုကြည့်အောင်ပါခုတော့ MLM တွေကအခုဆိုရင်ပြပရောက်မြန်မာအလုပ်သမားတွေအထိဒီလုပ်ငန်းတွေကခြေပြန့်လာကြောင်းပြောပါတယ်ဒီသတင်းကိုကိုရဲမောင်ကပြပြပါမယ်ညာ
တချိန်ကအတော်လေးယော့ပါသွားတဲ့ MLM လို့ခေါ်တဲ့စင်ပွားစည်းဝါးရေးလုပ်ငန်းတွေဟာစက်ကောင်စီလက်ထက်မှာစည်းဝါးကျဆင်းလာတာနဲ့အတူပြည်တွင်းမှာပြန်ပြီးကြီးထွားလာတယ်လို့ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့ပုံသူတွေကပြောပါတယ်ပဲခူးတိုင်းအေယာဝတီတိုင်းရခိုင်နဲ့အညာဒေသကအလုံးလက်မဲ့လူငယ်တွေလုပ်ငန်းရှင်တွေကိုသူတို့နဲ့အကျိုးတူပူးပေါင်းမှုဆွဲဆောင်ကြတာပါသူတို့ရဲ့စီးပွားရေးကွန်ရက်ကိုချဲ့ထွင်မှုအလုံးလက်မဲ့လူငယ်တွေကဂျားကန်အသုံးချခံတွေဖြစ်လာကြောင်းဒီလုပ်ငန်းမှာဝင်ရောက်လုပ်ကိုင်ခဲ့မှုတဲ့ကိုဆော်လမွန်ကပြောပါတယ
်ကျွန်တော်အမြင်ကလေဟိုလူတွေအရင်ခက်ခဲတော့လေအဲ့ဒါချွေမယ်လို့ပူချင်းရေးသားတဲ့စံချောင်းသွားလို့ဖြစ်မှာအဓိကကသူတို့ကနေရင်ဆင်းလာညာတယ်ကချင်ကမှလည်းညာရင်ဒီချီနာကတော့ဘေးပေါ်ကောင်းဒီအလုပ်ကဟိုပညာမတက်တက်လေချမ်းသာလို့စားတယ်ဆိုရင်ဟာလို့ကျွန်တော်မြင်ဘူးလေလင်းလာတယ်မရှိရမယ်သူကခေါ်လာတဲ့လူကြောင့်အဲသူတို့ရဲ့အိတ်ချေကိုလည်းတော့သိစားကနေတော့တလောက်ဝင်သွားလို့ဆိုတော့ကျင်းဘူးလေဒီလိုမှမပါရင်အဲ့ဒီကောင်ကြီးဆက်ဆက်ပေါ်ပါဆက်ခုလေဟိုဆွဲလို့ရှိနေတယ်ကျွန်တော်တော့မတစားဖိမဟုတ်ပဲလို့ဆက်ပြစ်စီရတယ်
ဒီစီဝါရေးလုပ်ငန်းမှာလုံနည်းနှမျိုးရှိတယ်လို့သူကပြောပါတယ်။တစ်ခုကတော့ collagen coffee စီဝါအလကုံပစ္စည်းနဲ့ကျန်းမာရေးသုံးဆက်တွေကိုစည်းကြီးကြီးနဲ့အဆင့်ဆင့်ရောင်းချပြီးအမြတ်ငွေကိုပွားယူတဲ့နည်းဖြစ်ပါတယ်။ဒုတိယနည်းကတော့ကုန်ပစ္စည်းတစ်ခုကိုဟန်ပြထုတ်လုပ်ပြီးအရင်းနှီးထည့်ဝင်မဲ့သူကိုဆွဲဆောင်ကြတာပါ။အထူးသဖြင့်ကြေးလက်နဲ့နယ်ဘက်မှာရှိတဲ့လူကုန်ထံအတိုင်းဝိုင်းတွေကိုကွန်ရက်တွေကသင့်ချင်းကက်တံမျိုးတွေလုပ်ကြကြောင်းသူကပြောပါတယ်
။ကျွန်တော်မှမွေးရစီမှာဆိုတော့များရှိတယ်။အရင်ရှိရှိတယ်မှာရှိမယ်။ဒါပေမဲ့ကိုဆွေရတဲ့အကြောင်းရင်းရှိတယ်။ကိုဘူဒီကဆက်ဝင်လာမဟုတ်ဘူး။ကိုကနောက်ကနောက်ကိုဆက်ဝင်လာ။ဒီလူကတယောက်ရှာလို့ရှိရင်အကုန်လုံးအရင်ကြည့်မယ်အပြင်ဘန်ကောက်ပေါ်ပါအလကားခေါ်သွားမယ်လို့ပါလို့ပေါ့နော်။စစ်စလန်ခေါ်သွားမယ်ပဲအဲ့လိုမျိုးပေါ့နော်။သူတို့ကကျောင်းမှာကဆက်ရှိရပါတော့တကယ်ညာသူတို့အပြင်ခေါက်ကလေးဟိုအောင်ချစ်ချစ်ဝတ်ချက်သူတို့အလုပ်ပုံစံနေနဲ့ဆွဲတော့ဟိုဘက်ကပါတာပေါ့နော
်စင်ပွားဈေးကွက်စီးပွားရေးလုပ်ငန်းတွေကိုအရေးကြီးကုန်စီနဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူမယ်ဆိုပြီးစီးပွားကူတန်းဌာနက2018နှစ်ကုန်ပိုင်းမှာထုတ်ပြန်ခဲ့တာကြောင့်ဒီလုပ်ငန်းအများစုကပြည်တွင်းမှာရပ်ဆိုင်းသွားပါတယ်အဲ့ဒီနောက်ထိုင်းနဲ့မလေးရှားကမြန်မာလုပ်သားတွေစီကိုဒီလုပ်ငန်းတွေကခြေဦးလှည့်လာတာပါစစ်ကောင်စီအာဏာသိမ်းအပြီးမှာဒီလုပ်ငန်းတွေအတွက်အခွင့်အလမ်းပြန်ဖြစ်လာတယ်လို့ MLM စီးပွားရေးလုပ်ငန်းတွေကိုဦးဆောင်ဆန့်ကျင်ခဲ့သူတူဦးဖြစ်တဲ့ကိုစင်စိလင်က VOE ကိုပြောပါတယ်
မြင်တောင်ပြောရင် success mode လို့ company မျိုးကြတော့သူကလာကတည်းကထိုင်းရလာတာเนาะအဲ့ဒါမျိုးအဲ့အတွက်သူကထိုင်းမှာရှိတဲ့မြန်မာတွေကိုအဓိကဈေးကွက်ဖောက်မယ်ဆိုတော့ပုံစံဘက်ကိုသူကအစိုးရရဲ့သွားအခုဒီအနာသိမ်းပြီးနောက်ပိုင်းနဲ့အခုဒီနှစ်ပိုင်းတွေမှာဆိုရင်တော့ပို့ပြီးတော့တည်တာလာပြီ။ဘာကြောင့်လဲဆိုတော့ထိုင်းဘက်ကိုရောက်သွားတဲ့မြန်မာတွေပေါ့နော်။အဲပို့ပြီးတော့များလာတယ်။အဲပြည်ကလာလူတွေရဲ့ပုံပုံချက်တဲလာတော့အလုပ်ကင်ခွင်လန့်လည်းလူကြီးနေမကပြီးလဲလာတယ်။အဲ့အတွက်ဒါလူတွေကပို့ပြီးတော့ဒါမျိုးတွေကိုဟိုစိတ်ဝင်စားလာကြတာပေါ့နော်။အဲအဲ့ဒါကိုခွင့်ကောင်းယူပြီးတော့ဒီကထိုင်းရောက်ထိုင်းမှာရှိရဲ့များသောအဖြစ်တော့အခြေခံလုံတမားတွေဂျားထဲမှာတို့မို့လဲအသေးချာကောင်းကောင်းမွန်မွန်လုံတစ်ခုမရသေးတဲ့လူတွေဂျားထဲမှာပို့ပြီးတော့ဖိပြီးတော့ဖောင့်နေတယ်လို့ကျွန်တော်တို့ကတော့ဟိုခံစားရတယ်ဗျ။
ကုမ္ပဏီကပေးတဲ့မလုံးတွေထက်ဒီလုပ်ငန်းနဲ့ဝင်ရောက်လို့ရေရှည်မှာဖြစ်လာနိုင်တဲ့လူမှုရေးပြဿနာအကျိုးဆက်တွေလည်းကန့်ကွက်သူတွေကသတိပေးနေပါတယ်။ဗဟုအစားအသောက်နဲ့ဆေးဝါးကုကွယ်ရေးဌာနမှမှတ်ပုံတင်မထားတဲ့အလှကုန်နဲ့ဆေးဝါးတွေရဲ့အန္တရာယ်ကိုလည်းသတိထားကြဖို့ကန့်ကွက်သူတွေကပြောပါတယ်ခင်ဗျာ။